မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုပါတယ်။မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအချိန်မီအကောင်အထည်ဖော်ဆောင်ရဖို့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးပူးတွဲကြေညာချက်မှာတိုက်တွန်းခဲ့တာပါ။လက်ရှိကြုံနေရတဲ့မြန်မာအကြက်တဲ့အခြေအနေပေါ်မှာလည်းလွန်တရာစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြပါတယ်။ဒီအကြက်တဲ့ကိုညီညာစွာနဲ့အပြည့်ထုတ်နိုင်ဖို့အာဆီယံ2ကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကျိုးပန်းနေမှုအပေါ်မှာလည်းထောက်ခံအားပေးတယ်လို့ဖော်ပြပါရတယ်။နှစ်ရကြာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပြီးအချက်28ချက်ပါပူးရဲကြေညာချက်ထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ဘဲနဲ့မြန်မာနိုင်ငံကုစားပြုနေရမှာခုံလွတ်ပဲချထားပါရတယ်။အစည်းအဝေးကျင်းပနေတဲ့ဒီချိန်ထဲမှာပဲဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံကြေးဝန်ကြီးကိုအမေရိကန်ဆွေကခေါ်ယူတွေ့ဆုံခဲ့တာကြောင့်မြန်မာစစ်ကောင်စီဘက်ကအမေရိကန်ဆွေရဲ့ရည်တည်ချက်ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။မလေးရှားနိုင်ငံကြေးဝန်ကြီးကလည်းမြန်မာအရေးကိုဖြည့်ရှင်းဖို့ NUG ကိုထိဆက်ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့အာဆီယံ2ကိုယ်စားလှယ်ကိုတိုက်တွန်းထားပါတယ်။မလေးရှားနိုင်ငံကြေးဝန်ကြီးဟာဝါရှင်တန် DC မှာရှိစဉ်အခုမေလ14ရက်နေ့မှာ NUG နိုင်ငံကြေးဝန်ကြီးဒေါ်စင်မအောင်နဲ့လူကိုယ်တိုင်တွေ့ဆုံစကားပြောဖို့ရှိပါတယ်။